ထိုင်းနိုင်ငံရဲ့စီးပွားရေးအတွက်အဓိကကျတဲ့ခီးသွွားလုပ်ငန်းမြင့်တင်နိုင်ရေးရည်ရွယ်ချက်နဲ့နိုင်ငံတကာကခီးသွွားတွေအလုလာလုပ်သူတွေကျောင်းသားတွေအတွက်ပြည်ဝင်ဝင်ဗီဇာသက်တမ်းတိုးပေးတာဖြေလျှော့တာတွေအပြင်၅နှစ်အထိနေထိုင်ခွင့်ရစေမဲ့ DTV ဗီဇာအသစ်ကိုလည်းထုတ်ပြန်လိုက်ပါတယ်။အခုထိုင်းအစိုးရကအတည်ပြုလိုက်တဲ့ဗီဇာအသစ်နဲ့ဖြေလျှော့မှုတွေဟာမြန်မာအပါဝင်နိုင်ငံသားတွေအတွက်အကျိုးရှိစေမယ်လို့ယူဆကြပါတယ်။ VOA သတင်းတော့မအေးမာကဒီအကြောင်းသတင်းပေးပို့ထားပါလိမ့်ခင်ဗျာ
။ထိုင်းဆိုရကနိုင်ငံပေါင်း58နိုင်ငံကနိုင်ငံသားတွေကိုရက်ပေါင်း60နေထိုင်ခွင့်ပြုထားရကနေနောက်ထပ်တိုးပြီး63နိုင်ငံအထိဂျွန်လ10ရက်နေ့ကနေစပြီးတိုးပြီးတော့မှဖြစ်ပါတယ်။စိုက်ရောက်ဗီဇာခွင့်ပြုမဲ့နိုင်ငံတွေကိုလည်းထပ်တိုးသွားမယ်ဆိုပြီးထိုင်းဆိုရကပြောဆိုထားတာပါ။အငိမ့်စားနေထိုင်လိုသူပြင်ဆင်စားဗီဇာအတွက်လည်းဖြေလျှော့မှုတွေပေးမှာဖြစ်တယ်လို့ထိုင်းနိုင်ငံထဲမှာကြောင်းလာတက်သူတွေကိုလည်းဝယ်ရပြီးတစ်နှစ်ထပ်မံနေထိုင်ခွင့်ပြုမယ်ဆိုပြီးပြောထားပါတယ်။ဒီထဲမှာဗီဇာအသစ်ဖြစ်တဲ့9နှစ်ထိဗီဇာနေထိုင်ခွင့်ရမယ် Destination ဗီဇာအသစ်လည်းပါဝင်ပါတယ်။ Destination ဗီဇာကိုလျှောက်ထားနိုင်သူတွေကတော့ပညာရေးချင်းရှိတဲ့နိုင်ငံသားတွေ Digital ပညာရှင်တွေထိုင်းမှာလာနေထိုင်ပြီးနိုင်ငံသားကအလုပ်တွေကိုအွန်လိုင်းကနေလုပ်ကိုင်သူတွေ freelancer လို့ခေါ်တဲ့ကြပန်းအလွတ်လုပ်ကိုင်သူတွေထိုင်းရိုးရာလက်ဝတ်မြွေထိုင်းသင်တန်းတက်သူတွေထိုင်းရင်းချက်နီးသင်တန်းတက်သူတွေတခြားအကစားသင်တန်းတက်သူတွေဆေးကုသသူတွေနိုင်ငံတော်အဆင့်အစည်းအဝေးတက်ရောက်သူတွေအနုပညာနဲ့ဂီတပွဲတော်လာရောက်သူတွေအဲ့ဒီ DTB ဗီဇာရထားသူတွေရဲ့ဇနီးနဲ့ခင်မွန်းတို့ရဲ့အသက်20အောက်သားသမီးတွေလည်းလျှောက်ထားနိုင်တယ်လို့လည်းပြောဆိုထားပါတယ်။အခုလိုမျိုးပြည်ဝင်ဝင်ဗီဇာအပြောင်းလဲမှုတွေကြောင့်ထိုင်းနိုင်ငံထဲကိုတရားဝင်လာဖို့အခွင့်အလမ်းတွေပိုများသွားတယ်ဆိုပြီးအလဲဗီဇာနဲ့လာသူလူငယ်တဦးဖြစ်တဲ့ကိုဟင်းကပြောပါတယ်
။သူကတော့အလုံးလုံးမဲ့လူတွေအတွက်ဆိုရင်ဒီကျွန်တော်တို့ support အဲဟိုဟိုတယ်တွေမှာလုပ်မယ်ဒီဟိုကတော့ shop တွေ shop တို့အဲ့ဒီဟာတွေ shop သမားတွေကျွန်တော်တို့ကအဓိက main call ထားတယ်ပေါ့နော်။ဟုတ်တယ်သူသူကမှရေးတဲ့ဓမ္မတော့ဆိုရင်တို့နိုင်ငံရဲ့ main အခါတခုဖြစ်တဲ့ဒီလက်ဝဲမြေထိုင်းကိုတည်ယူနေတဲ့လူဒါမှမဟုတ် itinerant တစ်ဆင့်နဲ့အမြေထိုင်းကိုလုံးဝဆက်မြောက်နေတတ်နေတဲ့လူဆိုရင်တို့ဒီကောင်ရှောက်လို့ရတယ်ကွာတို့ကျွန်တော်တို့ရဲ့ဓမ္မထူတာပေါ့တို့ပညာရှင်တွေနဲ့လုံးလုံးပဲလူတွေကျောင်းသမတ်လူတွေကြောင့်ကတော့အဆင်ပြေပါလို့ထင်ဒီပညာရှင်တွေပုံဝင်လာစေချင်တာပြည်သူတို့ထိုင်းနိုင်ငံကိုတိုးတက်စေချင်တဲ့အတွက်တို့ဒီပညာကိုထုတ်ပြရတော့တို့ရောထင်တာတယ်ခင်ဗျာ
Destination Thailand Visa DTV ရဲ့သက်တမ်းကတော့တစ်ချိန်ကိုရက်ပေါင်း180ဖြစ်ပြီးလနဲ့ဆို6လသက်တမ်းလောက်ရမှာဖြစ်ပါတယ်သက်တမ်းတစ်ခါတိုးရင်ဗန့်ငွေ1000ကျပ်မှာဖြစ်ပြီး9နှစ်ထိနေထိုင်ခွင့်ရသွားမှာဖြစ်ပါတယ်ချင်းမိုင်တက္ကသိုလ်တက်နေတဲ့မာစတာတောင်းသားကိုအောင်ကတော့ကြောင်းပြီးပြီးချင်းတစ်နှစ်နေထိုင်ဖို့ဗီဇာထုတ်ပေးမယ်ဆိုတာဟာအလုပ်လုပ်ကြမဲ့ကျောင်းသားပဲဖြစ်ဖြစ်ကျောင်းဆက်တက်မဲ့ကျောင်းသားတွေပဲဖြစ်ဖြစ်ဒီဗီဇာဖြေလျှော့မှုတွေကြောင့်အဆင်ပြေသွားတယ်လို့လည်းပြောပါရယ်
။အကြောင်းပြီးသွားရင်တော့ဆိုရင်မြန်မာနိုင်ငံခုနိုင်ငံကိုပြန်ပြီးတော့မှဗီဇာတစ်ခုခုနဲ့ပြန်လာပြီးတော့မှဒီမှာအလုပ်ကျန်ချလာလို့ပေါ့လုပ်ခဲ့ရတယ်ဗျ။အဲမဲ့အခုလိုအခြေအနေမျိုးမှာကျတော့အလုပ်ချရတဲ့အခါကျရင်ခွင့်လန်းပုံများပါမယ်။ဒီမှာတနည်းနည်းပြီးအလုပ်အတွက်ကောနောက်မှာစတက်မဲ့ကျောင်းသားတွေအတွက်ကောဆိုင်းကိုစောင့်ဆိုင်းစီရမလို့ပဲနဲ့ကိုယ့်တဲ့အခွင့်အလမ်းတွေတောင်းပန်ရတဲ့ခွင့်လန်းပုံမျိုးညပြားစွာရရှိနိုင်ပါတယ်။
ထိုင်းနိုင်ငံကအခုလိုမျိုးဗီဇာအသစ်တွေထပ်ပြီးအတည်ပြုလာဖြေလျှော့ပေးတာတွေဟာတရားမဝင်ဝင်ရောက်မှုတွေမဖြစ်အောင်လျှော့ချပေးပုံရတယ်လို့လည်းအလုံသမားရဲ့လှုပ်ရှားသူဦးအောင်ကျော်ကဆိုပါတယ်
။ဟုတ်ကဲ့ထိုင်းကကအနေနဲ့ကြည့်မယ်ဆိုရင်တော့ဟိုသူ့နိုင်ငံတွေကအကြောင်းမျိုးကြောင့်ပေါ့ဗျာကျွန်တော်ဟိုစစ်ပီးစစ်တမ်းကြောင့်ဟိုဟိုတွေအိမ်တွေမီးလောင်မီးတင်လို့နေရာမရှိလို့ဖြတ်ပြေးလာတာတော့နောက်ကစမှုမထမနေရဥပဒေရဆွပြေးလာတော့အဲ့လိုဟာမျိုးတွေတရားမဝင်တဲ့လမ်းကြောင်းတွေမှာလူကုန်ကူးမှုအခြေအနေလက္ခဏာတွေကိုသူကထိမ့်သိမ့်တင်တဲ့အတွက်ကြောင့်ကုလူပီတာမျိုးစုံလမ်းဖွင့်ပြီးတော့ကောင်းတဲ့လက္ခဏာပါကျူးကျူးပါတယ
်ထိုင်းနိုင်ငံအနေနဲ့ကမ္ဘာလက်ခီးသွားတွေကိုဆွဲဆောင်ဖို့အတွက်ကောကိုဗစ်ကာလကစပြီးကျဆင်းခဲ့ရတဲ့ထိုင်းစီးပွားရေးကိုနလန်ထူနိုင်ဖို့အတွက်ရောအခုလိုမျိုးဗီဇာဖြေလျှော့ပေးတာတွေအပြင်ဗီဇာအသစ်တွေထုတ်ပေးဖို့လှုံ့ဆော်လာတာဖြစ်ပါတယ်ထိုင်းနိုင်ငံဟာဒီနှစ်ဇန်နဝါရီလကနေမေလ26ရက်နေ့ထိကမ္ဘာလက်ခရီးသွား14.3တန်းဝင်ရောက်ခဲ့ပြီးတနစ်တာအတွင်းနိုင်ငံသားခရီးသွားတွေဝင်ရောက်မှုတန်း40ထိစံချိန်တင်ရောက်လာဖို့မျှော်မှန်းထားပြီး ဝင်ငွေအားဖြင့်ဘတ်3.5ဘီလီယံထိဒေါ်လာအားဖြင့်65.83ဘီလီယံထိရဖို့လည်းဒီမန်းထားပါတယ်ရှင်။